smartphone လောကရဲ့ရာစုသစ်စာမျက်နှာကိုဖွင့်လိုက်ပြီးလို့ Samsung company ကကြေညာပြီးတော့ခောက်လို့ရတဲ့ smart လက်ကင်ဖုန်းကိုမိတ်ဆက်လိုက်ပါတယ
် When it's folded it has a 4.6 inch display it's compact and perfectly portable but when the device opens up your world does too
ပုံမှန် smartphone အတိုင်းဆိုရင်တော့ display screen မျက်နှာပြင်က 4.6 လက်မအရွယ်ရှိပြီးတော့စာအုပ်ဖွင့်လိုက်တယ်လို့ခောက်ထားတဲ့ဖုန်းကိုဖွင့်လိုက်ရင်တော့ 9.3 လက်မအရွယ်ဖြစ်သွားပြီး tablet computer အသေးစားလေးလုံသုံးနိုင်မဲ့ဖုန်းတစ်ကို Samsung company ရဲ့အထွေထွေ manager Justin Dennison မိတ်ဆက်သွားတာဖြစ်ပါတယ်။ခောက်လို့ရတဲ့ဖုန်းကို Samsung ကထွင်နေတယ်ဆိုတာကိုတော့အရင်ကကြိုသိထားပြီးဖြစ်ပေမဲ့ April လမှာစပြီးရောင်းတော်မယ်ဆိုတာကို February လ20ရက်နေ့တုန်းကအသိပေးကြေညာခဲ့တာပါ Galaxy Fold လို့နာမည်ပေးထားတဲ့ခောက်ဖုန်းကို Samsung ကသူတို့ရဲ့ပထမဆုံး smartphone ထုတ်ခဲ့တာ10နှစ်ပြည့်အထိအမှတ်နဲ့ထုတ်မှာဖြစ်ပါတယ်။ခောက်ထားတဲ့ဖုန်းကိုဖွင့်ပြီး tablet လို့သုံးနေတဲ့အချိန်မှာ app 3ခုကိုတစ်ပြိုင်တည်းသုံးလို့ရမယ်လို့ဖုန်းမိတ်ဆက်ပွဲမှာနမူနာလုပ်ပြခဲ့ပါတယ်။တဘောက Facebook app, Google မြေပုံ app, WhatsApp app စတဲ့ခုအသုံးများတဲ့ဘလို့ app မျိုးကိုမဆို3ခုတစ်ခါတည်းဖွင့်ပြီးသုံးနိုင်မှာဖြစ်ပါတယ်။ခုနှစ်တက်မှ3လက်မှအရွယ် phone screen ပေါ်မှာအဲ့ဒီ app တွေကတစ်ခုနဲ့တစ်ခုကပ်ရက်ပေါ်နေမှာဖြစ်ပါတယ်။ Galaxy Fold Phone မှာစုစုပေါင်းကင်မရာကလည်း6ခုပါပါတယ်။ဖုန်းအရှိဘက်မှာတစ်ခုအနောက်ဘက်မှာ3ခုနဲ့ဖွင့်ထားတဲ့ဖုန်းမှာ2ခုစုစုပေါင်း6ခုဖြစ်ပါတယ်။အနောက်ဘက်မှာရှိတဲ့ကင်မရာတွေမှာ60 megapixel ultra wide camera, 12 megapixel wide angle camera နဲ့ telephoto camera တွေဖြစ်ပါတယ်။selfie ရိုက်နိုင်ဖို့ဖုန်းရှိမှာပါတဲ့ကင်မရာကလည်း 10 megapixel ရှိပါတယ်။ Galaxy Fold Phone တွေရဲ့ခောက်လို့ရတဲ့ဖုန်းနှစ်ဖက်ချမ်းလုံးမှာတစ်ဖက်စီမှာ battery တွေပါပါတယ်။9နှစ်လောက်ကြာအောင် Samsung company တီထွင်ထားတဲ့ Galaxy Fold Phone တွေကို American မှာ April 26ရက်နေ့မှာစတင်ရောင်းချတော့မှာပါ။ဈေးကတော့ Galaxy Fold Phone တစ်လုံးကို $1,980 ပေးရမှာမို့ဈေးကတော့မသေးလှပါဘူး။တကယ်ပါလုံး smartphone တွေအရောင်းကျနေချိန်မှာဖုန်းတစ်လုံးကို $2,000 နီးပါးပေးရမှာမို့ပေးရတာနဲ့တန်အောင်တီထွင်ထားဖို့လိုတယ်လို့ Gartner သုတေသနလုပ်ငန်းကညွှန်ကြားရမှု Warner Gartner ကသုံးသပ်ပါတယ
် It has a steep price of just below $2,000 starting at 1980 ASP so there's going to have to be some use value
if Samsung $1,980 ဆိုတော့ $2,000 နီးပါးတော်တော်လေးဈေးကြီးပါတယ်ဒါကြောင့်ဈေးနဲ့တန်းအောင်ထူးထူးခြားခြားပါဖို့လိုရတယ်။တကယ်လို့ Samsung က operating system နဲ့ application software တွေကိုဈေးနဲ့တန်းအောင်ဖန်တီးနိုင်မယ်ဆိုရင်တော့ခောက်လို့ရတဲ့ဖုန်းကိုလူတွေကဈေးကြီးလဲပေးဝယ်ကြအောင်လည်းမကပါဘူး။ Samsung Electronics ရဲ့အကြီးအကဲ DJ ခိုးပြောသလိုပဲ smartphone လောကရဲ့ခေတ်တကိုရောက်သွားနိုင်ပါတယ
်။ smartphone ထုတ်လုပ်နေသူတွေအသက်အဆန်းတွေထပ်ပြီးလုံနိုင်ပါတော့မလားလို့တန်တရားရှိသူတွေကိုခောက်လို့ရတဲ့ Galaxy Fold Phone တစ်ကအော်အစီမဲ့ဖုန်းဖြစ်တယ်လို့ Samsung Electronics ရဲ့ကုမ္ပဏီအကြီးအကဲကပြောထားပါတယ်။တကယ်တော့ smartphone တီထွင်နေကြတဲ့ကုမ္ပဏီတွေကခောက်လို့ရနိုင်မဲ့ဖုန်းမျိုးသူ့ထက်ငါဥအောင်လို့အပြိုင်တီထွင်နေကြတာပါ။ Samsung ကတော့ကမ္ဘာဈေးကွက်မှာရောင်းတော့မယ်လို့ပထမဆုံးကြေညာတဲ့ကုမ္ပဏီဖြစ်ပါတယ်။တရုတ်ကုမ္ပဏီ Xiaomi ကခောက်ဖုန်းထုတ်တော့မယ်လို့မကြာခင်ကပဲကြေညာခဲ့ပါသေးတယ်။ Huawei ကလည်းဒီနှစ်ထဲမှာခောက်လို့ရတဲ့ဖုန်းထုတ်မယ်လို့သတင်းတွေထွက်နေပါတယ်။ Lenovo ကလည်းထွင်တော့မယ်လို့အရေးအမွေပြောခဲ့ပါတယ်။LG ကတော့ခောက်လို့လိမ့်လို့ရမယ် OLED display နဲ့ TV ထုတ်တော့မယ်လို့ကြေညာထားပြီးသားပါဒီကုမ္ပဏီတွေအားလုံးက Samsung လို့သူတို့တီထွင်မှုအသစ်ကိုတကယ်ဈေးကွက်တင်နိုင်မယ်ဆိုရင်တော့အခု2019ခုနှစ်နဲ့နောက်နှစ်တွေမှာခောက်လို့ရတဲ့ဖုန်းတွေအများကြီးကိုတွေ့လာရနိုင်တယ်လို့ The Verge နည်းပညာဆောင်ပါတစ်ခုမှသုံးသပ်ထားပါတယ် Smartphone ဈေးကွက်မှာတော့ Samsung ကုမ္ပဏီကထိပ်တန်းနေရမှာရှိနေစေဖြစ်ပါတယ်ဒါပေမဲ့ Samsung ဖုန်းတွေအပါအဝင်ကမ္ဘာတစ်ဝန်းလုံး Smartphone တွေအရောင်းကျနေချိန်မှာသူရဲ့ခောက်လို့ရတဲ့ဖုန်းတစ်ကဖုန်းဝယ်ခြင်းသူတွေစိတ်လှုပ်ရှားလိုချင်တဲ့ဖုန်းမျိုးဖြစ်လာအောင်ဆွဲဆောင်နိုင်ဖို့အရေးကြီးတယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်။နည်းပညာဆိုင်ရာသုံးသပ်သူ Ben Wood ကလည်းအခုလိုသုံးသပ်ပါတယ်
။ Samsung remains the biggest mobile phone player by volume worldwide. It's the number 1 player. Just behind them now is Huawei, number 2, and you got Apple number 3. But don't forget of course that Apple is number 1.
Samsung ကကမ္ဘာတစ်ဝန်းမှာဖုန်းလုံးရေအများဆုံးရောင်းရတဲ့ကုမ္ပဏီအနေနဲ့ပထမနေရာမှာရှိနေတယ်ပါ။သူနောက်မှာ Huawei ကနံပါတ်2နေရာမှာရှိပြီး Apple ကနံပါတ်3နေရာမှာရှိပါတယ်။ဒါပေမဲ့ကုမ္ပဏီတန်ဖိုးရဆိုရင် Apple ကလောလောဆယ်နံပါတ်1မှာရှိပါတယ်။ဒါကြောင့် Samsung အနေနဲ့လက်ရှိအယောင် A နေတဲ့ဈေးကွက်မှာအယောင်တက်အောင်လုပ်ရမယ့်စိန်ခေါ်မှုအပြင်အသစ်အစမ်းထွင်ဖို့အမြဲကြိုးစားနေတဲ့ Apple နဲ့ဈေးကွက်မှာနံပါတ1နေရာရောက်အောင်အပြင်းအထန်ကြိုးစားနေတဲ့ Huawei ရဲ့ PR တွေကလည်းသူတို့မှာရှိနေပါတယ်။
Samsung ကုမ္ပဏီအတွက်လောလောဆယ်အရေးအပါဆုံးဖြစ်တဲ့ Galaxy S10 ဖုန်းသစ်တွေကိုလည်း Samsung က February 20ရက်နေ့ကပွဲထုတ်မိတ်ဆက်ခဲ့ပါသေးတယ်။ Galaxy S10 ဖုန်းသစ်တွေရဲ့ထူးခြားချက်ထဲမှာဖုန်းကိုကျိုးမဲ့ဘက်ထရီသွင်းနိုင်တဲ့ပစ္စည်းလိုသုံးနိုင်မဲ့အသစ်အစမ်းအပြင်တော်တော်လေးထူးတယ်လို့ Samsung ကပြောတာကတော့ဖုန်းလုံခြုံရေးအတွက်ကိုယ့်ရဲ့လက်ပွေယူတဲ့စနစ်ပါ။
And this one is the world's first ultrasonic fingerprint sensor.What that means is that there's technology inside here that's sending sound waves into the screen.
ကဘာပထမဆုံး ultrasonic fingerprint sensor ဖြစ်တယ်လို့ Samsung တာဝန်ရှိသူတယောက်ကရှင်းပြနေတာပါ။လက်ပွေနှိပ်ရတဲ့နေရာမှာကိုယ့်ရဲ့လက်ပွေကိုဖိနှိပ်လိုက်တာနဲ့လက်မပေါ်ကလက်ပွေအစင်းအကြောင်းတွေကိုနှုံးလွန်အတန်လိုင်း ultrasonic ဖတ်ဆက်ကတိုင်းတာပြီးတော့ကိုစစ်မစစ်စရာကိုတိုက်ကြည့်ပေးတဲ့စနစ်မျိုးအလုံးကြုံဆုံးဖြစ်တယ်လို့ Samsung ကပြောပါတယ်။အခုတစ်နှစ်ထဲမှာအခုလိုမျိုး Galaxy S10 ဖုန်းသစ်တွေအပြင် Galaxy Fold 6ဖုန်းကိုဈေးကွက်တင်မှာမို့ဒီနှစ်ဟာ Samsung အတွက်အရေးကြီးတဲ့နှစ်လို့ပြောနိုင်ပါတယ်။ကမ္ဘာမှာပထမဆုံးထုတ်ရောင်းမဲ့6ဖုန်းကဒေါ်လာ2000နီးပါးပေးရမှာမို့ထင်သလောက်ရောင်းရပါမလားလို့မေးခွန်းထုတ်ဆရာဖြစ်ပေမဲ့ Samsung က6ဖုန်းထုတ်တော့မယ်ဆိုတဲ့သတင်းနဲ့အများစိတ်ဝင်စားမှုကိုရသွားစေတာကတော့သေချာပါရဲ့ရှင်။